အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဂျပန်အမျိုးသမီးတူကိုအုပ်စုလိုက်အာဓမပြုတ်ချင်မှုနဲ့တန်တရာရှိသူအမျိုးသား၃ဦးကိုဖမ်းဆီးလိုက်ကြောင်းအိန္ဒိယရဲတွေကပြောပါတယ်။ဖျားဘူးတွေအများအပြားလာရောက်ရာဗုဒ္ဓဂါယအနီးကရွာတရွာမှာဂျပန်ကျောင်းသူကလေးတူကိုသတင်းသုံးဖက်လောက်ပြန်ပေးဆွဲသွားတာဖြစ်ကြောင်းနဲ့အသက်20ရွယ်ကျောင်းသူလေးကိုဖမ်းထားတဲ့အမျိုးသားကစုစုပေါင်း9ယောက်ရှိမယ်လို့ယုံကြည်ရကြောင်းအာဏာပိုင်တွေကပြောပါတယ်။တန်တရာနဲ့ဖမ်းထားသူတွေထဲကအနည်းဆုံး1ယောက်ဟာခီးသွွားလမ်းညွန်သူဖြစ်ပြီးကျောင်းသူလေးကိုအခုလိုပြန်ပေးဆွဲဖမ်းဆီးပြီးအာဓမပြုကျင့်ခဲ့တဲ့ဗုဒ္ဓဂါယဘက်ကိုလိုက်ပို့ခဲ့သူလို့ဆိုပါတယ်။ပြီးခဲ့တဲ့လကတော့သူမဟာဖမ်းထားသူတွေရဲ့လက်ထဲကနေလွတ်မြောက်အောင်ထွက်ပြေးနိုင်ခဲ့ပြီးကောလကတားမြို့ကိုအရောက်သွားနိုင်ခဲ့တာမို့အဲ့ဒီကဂျပန်ကောင်စစ်ဝင်ရုံးကိုတွားရောက်တိုင်ကြားခဲ့တယ်လို့ရဲတွေကပြောပါတယ်။2012ခုနှစ်တုန်းကဘတ်စကာတစီပေါ်မှာလိုက်ပါလာတဲ့အသက်23နှစ်အရွယ်အမျိုးသမီးတူကိုရဲရဲဆက်ဆက်အုပ်စုလိုက်အာဓမပြုကျင့်မှုပေါ်ပေါက်ခဲ့တဲ့နောက်ပိုင်းမှာအိန္ဒိယနိုင်ငံဟာအမျိုးသမီးတွေကိုလိမ်မန်းဆန်အကြမ်းဖက်မှုတွေများပြားတဲ့နိုင်ငံဖြစ်နေနိုင်ငံတကာကနေသတိထားလာမိကြတာဖြစ်ပါတယ်။အဲ့ဒီချိန်ကစပြီးဥပဒေတွေနဲ့တင်းတင်းကြပ်ကြပ်ကင်တွင်လာခဲ့ပေမဲ့တကယ်တမ်းအမျိုးသမီးတွေပေါ်ချင်းချောက်စော်ကားမှုတွေနဲ့အကြမ်းဖက်မှုတွေတိုက်ဖျက်ဖို့အတွက်အိန္ဒိယလူမှုအတိုင်းဝန်းကိုသူတို့ရဲ့သဘောထားအမြင်နဲ့ဆက်ဆံမှုတွေတည်တည်ချာချာပြောင်းလဲလာအောင်လုပ်ပေးဖို့ကတော့လိုအပ်နေသေးတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။